ရှင်းနေကြီးဥကိုနီလောက်ကျန်ခံရမှုရုံထုတ်စစ်ဆေးတဲ့အခြေအနေကိုပြောပြမှာပါမနေ့တောက်ကြနေ့ကဒုတိယအကြိမ်ရုံထုတ်စစ်ဆေးချိန်မှာအဓိကတရားခံဖြစ်ပြီးထွက်ပြေးတိမ်းရှောင်နေတဲ့တရားခံအောင်ဝင်းခိုင်ကိုဖမ်းနိုင်ဖို့လူဖမ်းဝရန်ထပ်ပြီးထုတ်ပေးဖို့တရားလုံးရှင်းနေတွေကရှောက်ထားခဲ့ပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်ရှိနေဦးကိုနီလောက်ကျန်ခံရမှုနဲ့ပတ်သက်လို့မက်လ18ရက်နေ့ကရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာရုံးတင်စစ်ဆေးခြင်းနောက်ထပ်ကြံအာဘာတအုပ်ဖြစ်တဲ့အောင်ဝင်းခိုင်အောင်ဝင်းစော်တို့နဲ့ညီကိုတော်ဆက်သူအောင်ဝင်းထွန်းကိုလည်းရုံးထုတ်ခဲ့ပါတယ်သူကိုပြည်ထောင်စုဝန်ကြီးဌာနကနေဥကိုနီအမှုနဲ့ပတ်သက်လို့ဖေဖော်ဝါရီလကုန်ပိုင်းကသတင်းစာရှင်းလင်းပွဲပြုလုပ်ချိန်ဖမ်းဆီးရမိထားတဲ့လူစီရင်ထုတ်ပြန်ရမှာဖော်ပြခဲ့ခြင်းမရှိခဲ့ပါဘူးကျန်ရပါဖြစ်တဲ့အောင်ဝင်းထွန်းဟာဥကိုနီကိုလှုပ်ကြံတက်ဖြတ်ဖို့ကားမောင်းပို့တာနေရာစီစဉ်တာတွေလုပ်ခဲ့သူတုပ်ဖြစ်တယ်လို့ဆိုပါရယ်သူ့ကိုပြစ်မှုဆိုင်ရာဥပဒေပုံမှ212ပြစ်မှုကျူးလွန်သူကိုလက်သင့်ခံတဲ့ဥပဒေနဲ့တရားစွဲထားကြောင်းတရားလိုရှိနေတွေကပြောပါရယ်မနေ့ကဒုတိယအကြိမ်ရုံးထုတ်စစ်ဆေးချိန်မှာအမှုနဲ့ပတ်သက်လို့ရှောက်လဲကြားနာချက်တွေမလုပ်နိုင်သေးပေမဲ့တရားလိုရှိနေတွေဘက်ကတော့ထွက်ပြေးတိမ်းရှောင်နေတဲ့တရားခံအောင်ဝင်းခိုင်နဲ့ပတ်သက်လို့တရားရုံးဘက်ကဥပဒေကြောင်းအရပြည်စုံနဲ့လူဖမ်းဝရန်ထပ်မံထုတ်ပေးဖို့ရှောက်ထားခဲ့ကြောင်းအစိုးရတရားလိုရှိနေဦးနေလာကရုံးချင်းအပြီးမှာသတင်းတောက်တွေကိုအခုလိုပြောပါရယ
်အငယ်တို့ပြောတဲ့ကိစ္စကဘာလဲဆိုတော့ဝရန်ကိုတရားရုံးကထုတ်ဆင့်တဲ့ခါပါထပ်မံပြီးတော့ဝရန်လုံးလုံးမရှိတော့ကြောင်းထပ်မံဝန်ထမ်းထုတ်ဆင်းပြီးပါလူဖမ်းဝန်ထမ်းပေါ့အောင်ဝင်းခိုင်ပေါ့အောင်ဝန်ထမ်းကိုထပ်ထုတ်ပြီးထပ်ထုတ်ပြီးထပ်ခွေထပ်ထုတ်ပြီးတော့ငါတို့ကလက်တော်လျှောက်ထားတာလေဟုတ်ဒါကြည့်ပုံမှာတရားရုံးကနေပြီးတော့ချက်ချင်းမိတ်မချသေးဘူးဟိုသူတို့ရဲ့ခြေပတ်ချက်မရှိသေးဘူးအခုတော့ဘယ်သူမှခြေပတ်ချက်မရှိသေးဘူးတရားခိုင်ပြီးစင်ညာသိမ့်မစင်ညာသိမ့်ဥပဒေရေးရအငင်းပွားမှုပဲရှိနေတယ
်ပထမအကြိမ်ရုံးထုတ်စစ်ဆေးမှုကတော့မက်ရှလာ3ရက်နေကပြုလုပ်ခဲ့တာပါနောက်တစ်ပတ်တောက်ကြနေတတိယမြောက်ရုံးထုတ်စစ်ဆေးမဲ့အချိန်မှာတော့အမှုနဲ့ပတ်သက်နေတဲ့တက်တေအတော်များများကိုခေါ်ယူစစ်ဆေးမယ်လို့ခန့်မှန်းထားကြောင်းဥက္ကုဒီမိသားစုရှေ့နေဥက္ကေမောင်ထေးကရုံးချင်းအပြီးမှာသတင်းတောက်တွေကိုအခုလိုပြောပါရယ
်နောက်တစ်ပတ်ဆိုရင်တော့ကျွန်တော်တကယ်လို့စစ်ဆေးလိုက်မယ်လို့မျှော်လင့်ပါတယ်စစ်မှာပါအခုဒီအမှုနဲ့ပတ်သက်ပြီးတော့တို့တို့ခုခုံဖွဲ့ပြီးစစ်တယ
်
ဟုတ်ကဲ့ဟိုအစိုးရဘက်ကလည်းခုံဖွဲ့ပြီးလိုက်တယ်ကျွန်တော်တို့ကတော့နင့်နာသူကငှားထားတဲ့ရှေ့နေအစိုးရရှေ့နေများနဲ့အတူကျွန်တော်တို့ကအကြံပေးပြီးတော့ပူးပေါင်းပြီးဆောင်ရွက်ဖို့အတွက်ပါတို့ရဲ့အန်ဒါကံဒီဟိုသူတို့ရဲ့ဟိုဘယ်လိုပြောကြီးကြပ်ကုတ်ကဲမှုအောက်ကနေပြီးတော့ကျွန်တော်တို့အမှုမှာပူပေါင်းပြီးပါမယ်ဆောင်ရည်ပေးနေတာ
တရားခွင်စစ်ဆေးချက်ပေးမှုတွေမှာသတင်းသမားတွေကိုကြည့်ရှုနားထောင်ခွင့်ပေးခဲ့ပေမယ့်ဗီဒီယိုကင်မရာနဲ့ရိုက်ကူးတာအတန်ဖန်းတာတွေကိုတော့ခွင့်မပြုခဲ့ပါဘူးအဲ့ဒီရုံချင်းမှာတက်ဆိုင်ရာမြို့နယ်လွှတ်တော်အမတ်တွေလည်းလာရောက်နားထောင်ခဲ့ကြပါတယ်ဒီတော့တွင်မက်ရှလာ15ရင်းနေကတာမွေမြို့နယ်ထွေအုပ်ဒူဦးစီးမှုနေမျိုးဆွေဟာမိမိကိုမိမိကြိုးဆွဲချတေဆုံးခဲ့တယ်ဆိုတဲ့အမှုမှာဥက္ကုဏီလှုပ်ကြံခံရမှုနဲ့ပတ်သက်နေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်ဥက္ကုဏီကိုလှုပ်ကြံမှုမှာကြံအာဘာတအုပ်ဖြစ်တဲ့ထောင်လန်းရီဟောင်းဇေယဖြိုးကိုအာနာပိုင်တွေဖမ်းဆီးချိန်တပ်တေကံပစ္စည်းတွေကိုသိမ်းဆီးရမှာဦးနေမျိုးဆွေပါဝင်ခဲ့တယ်လို့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့တက်ဆိုင်ရာတာမွေမြို့နယ်ရဲစခန်းကိုဆက်သွယ်မေးမြန်းရမှာတာဝန်ကျရဲအရာရှိတူတုံ့ပြန်ပြောဆိုတာကတော့
အဲ့ဒီစားဝန်လာမသိရတယ်ကျွန်တော်လည်းဘာမှမသိနာ
ဟုတ်ကဲ့အခုအဲ့ဒါဒူဦးစီမှုဦးနေမျိုးဆွေကိစ္စလေကျမတို့အဲ့ဒါသေချာမေးချင်လို့ပါအခုနောက်ဆုံးသူအခုဟိုကျိုးဆဲချတည်ဆုံးခဲ့တဲ့အချိန်ဒီပေါ့နော်အခုဒီ yes camp ကဘာတွေများထုတ်ပြန်ထားပါလဲရှင
်ဆရာဝန်တော်ကထင်မြင်ချက်မပေးနိုင်သေးဘူးကျွန်တော်တို့ကကျွန်တော်အနေနဲ့ဘာမှမသိနိုင်သေးဘူးခက်ခဲချိန်ရတော့မှကျွန်တော်လည်းတိကျလည်းမသိနိုင်ဘူးနော်ဒီရောက်ကနေဖုန်းဆက်လို့ပဲကျွန်တော်ကအကြောင်းကြားလို့ပဲသွားလို့ရတယ်သူတို့အကြောင်းကြားမှသူတို့သွားရတဲ့အချိန်ကျတော့အခုချိန်ကြီးဘာမှမသိရနေ
ဘူးမှုကင်းကိုကိုယ်တိုင်သွားရောက်စစ်ဆေးခဲ့သူတွေထဲမှာပါဝင်ခဲ့တဲ့တာမွေမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးလှသိန်းကတော့ဦးနေမျိုးဆွေကျိုးဆွဲချတိတ်ဆုံးတဲ့နေရာနဲ့တပေလောက်အကွာမှာသွေးကွက်တစ်ကွက်နဲ့ညာဘက်မြက်ခုံးမှာပေါက်ပြဲဒဏ်ရာတစ်ခုတွေ့ခဲ့ကြောင်းပြောဆိုခဲ့ပါတယ်ရှင်